မြန်မာနိုင်ငံကတိုင်းရင်းသားဒေသတွေမှာအစိုးရတပ်တွေနဲ့တိုင်းရင်းသားလက်နက်ကိုင်ဖွဲ့တွေကြားဖြစ်ပွားနေတဲ့တိုက်ပွဲတွေရစဲရေးလက်နက်ကိုင်အဖွဲ့တစ်ဖွဲ့ချင်းစီကိုသက်ဆိုင်ရာဒေသအစိုးရတွေနဲ့ငြိမ်းချမ်းရေးဆွေးနွေးဖို့ဗဟုအစိုးရကကန့်လန့်ခဲ့ပါတယ်။ဒါပေမဲ့လည်းဒီကန့်လန့်ချက်ကိုလက်နက်ကိုင်တိုင်းရင်းသားမဟာမိတ်အဖွဲ့ဖြစ်တဲ့ညီညွတ်သောတိုင်းရင်းသားလူမျိုးများဖက်ဒရယ်ကောင်စီကနေပြီးတော့ပယ်ချလိုက်ပြီး UNFC အနေနဲ့ပဲဒီဆွေးနွေးနိုင်မယ်ဆိုတဲ့အကြောင်းကိုတုတ်ပြန်လိုက်ပါတယ်ဒီကိစ္စနဲ့ပတ်သက်လို့ဆက်သွယ်မေးမြန်းထားတဲ့ကိုကျော်ထင်ကအကြောင်းစုံကိုသိအောင်ဆက်ပြီးပြောပြပါအောင်ရှင
်ဟုတ်ကဲ့ပါအစိုးရတည်းရဲ့ငင်းငင်းကန်လန်းချက်ထွက်လာစဉ်ကကချင်ရှမ်းကရင်မွန်အစရှိတဲ့တိုင်းရင်းသားလက်နက်ကိုင်တွေဟာ UNFC အနေနဲ့ပဲဆွေးနွေးမယ်လို့တုတ်ပြန်ခဲ့ပြီးတဲ့နောက်ငင်းငင်းရင်းနဲ့ပတ်သက်ပြီး UNFC ရဲ့သဘောထားကိုထုတ်ပြန်လာတာပါဩဂတ်လ28ရက်နေ့ရက်စွဲနဲ့အစိုးရအဖွဲ့ကိုလိမ့်မှုပေးထားတဲ့ UNFC ရဲ့အကြောင်းပြန်စာမှာတိုင်းရင်းသားဒေသတွေမှာဖြစ်နေတဲ့ပြဿနာတွေဟာဒေသအလိုက်ပြည်နယ်အလိုက်တခြားစီဖြစ်နေတာမဟုတ်ပဲပြည်ထောင်စုအဆင့်တစ်မျိုးသားလုံးအဆင့်ပြဿနာဖြစ်တဲ့အတွက်ပြည်ထောင်စုအစိုးရနဲ့ပဲဓာတ်ရိုက်ဆွေးနွေးလိုတယ်လို့ပါရှိပါတယ် UNFC ရဲ့အထွေထွေတွင်းမှုနိုင်ဟန်တာကအစိုးရဘက်ကငင်းငင်းပေါ်ဆောင်ဖို့အဖွဲ့ဖွဲ့ထားသလိုသူတို့ဘက်ကလည်းအဆင့်အင်းဖြစ်နေပြီလို့ဆိုပါတယ်
အခုကဒီအစိုးရဘက်ကအဖွဲ့တခုဖွဲ့ထားမယ်လို့ပြောတာတယ်နော်အဲ့ဒီဒီစွန့်လို့ရခြင်းပေါ့ဗျာအဲ့ဒါလို့ဖွဲ့စည်းထားတဲ့ကိစ္စကိုဟိုကတကယ်လို့စွန့်လို့လိုင်းပေါ့ဗျာစွန့်လို့လိုင်းကျွန်တော်တို့ဘက်ကလည်းအသိဖြစ်အောင်ဆိုပြီးတော့ကျွန်တော်တို့လည်းအဖွဲ့ဖွဲ့ထားပါတယ်အဲ့ဒါလို့စွန့်လို့ကိစ္စလေအဲ့ဒါကိုတကယ်လို့သူတို့က UNFC အနေနဲ့ဘိုးစိုးရနဲ့ UNFC နဲ့စွန့်လို့မဆိုတော့ကျွန်တော်တို့ဘက်ကအသိတင်ဖြစ်ဖို့ပါအဲ့ကျွန်တော်တို့ပြင်ဆင်ထားတာပါ
အခုအကြောင်းပြန်စာကိုဒေါအောင်ဆန်းစုကြည်ကိုလည်းမိတ္တူပို့ပေးထားပါသေးတယ်။ငင်းငင်းလုပ်ငန်းစဉ်မှာဒေါအောင်ဆန်းစုကြည်ပါဝင်လာရင်ပိုကောင်းမယ်လို့နိုင်ဟန်တာကပြောပါတယ်
။ဒါလို့ပါကျွန်တော်တို့ကတော့တတ်လိုက်တောင်းဆိုလို့လည်းဟိုဖြစ်မှာမဟုတ်ဘူးလေ။ဒါကကျွန်တော်တို့ကတကယ်လို့ဒေါအောင်ဆန်းစုကြည်အနေနဲ့ကဒီကိစ္စမှာပါဝင်ပူးပေါင်းကူညီအားပေးမယ်ဆိုတော့ကျွန်တော်တို့ဘက်ကကြိုးဆိုနေပါတယ်။ဒါပေမဲ့ဒီကိစ္စကတစ်ဖက်ကဒီအစိုးရဘက်မှာပဲမူတည်တယ်အဲ့ကျွန်တော်တို့ကတော့ကတင်ပြမယ်ဆိုရင်လည်းဒါကဖြစ်နိုင်တဲ့ကိစ္စမဟုတ်ဘူးလေကျွန်တော်တို့ကတော့ဒေါသစီကြီးနေနဲ့ဟိုပါဝင်ပူပေါင်းကူညီနိုင်တော့အများကြီးကြိုးစားပါတယ်ဒါကတော့ကျွန်တော်ရဲ့သဘောထားပေါ့
ပြီးခဲ့တဲ့ဇူလိုင်လကုန်ပိုင်းကတော့ဒေါအောင်ဆန်းစုကြည်ကအပြစ်ခတ်ရစေရင်ငင်းငင်းကြီးလုပ်ငန်းစဉ်တွေမှာပါဝင်ဖို့အဆင်သင့်ရှိနေပြီလို့တမနာဦးသိန်းစိတ်အပါဝင်လက်နက်ကင်တိုင်းရင်းသားအဖွဲ့တည်းစီအိတ်ဖွင့်ပေးစာတစ်စောင်ပို့ခဲ့ပါတယ်ပြီးခဲ့တဲ့ဩဂတ်လ19ရက်နေ့ကဒေါအောင်ဆန်းစုကြည်နဲ့တမနာဦးသိန်းစိန်တွေ့ဆုံရင်းတိုင်းပြည်အတွက်အကျိုးရှိမဲ့ဘုံအကျိုးစီးပွားကိစ္စတွေကိုဆွေးနွေးခဲ့ကြပေမဲ့ငင်းငင်းကြီးကိစ္စအတွက်ဆွေးနွေးခြင်းမရှိဘူးလို့သိရပါတယ်ဒေါအောင်ဆန်းစုကြည်ရဲ့ကိုရဲအရာရှိဦးဝင်းထိန်ကအစိုးရသို့ UNFC ရဲ့အခွင့်ပေးစာပေါ်မှတ်ချက်ပေးဖို့ခက်တယ်လို့ဆိုပါတယ်အဲ့
ဒါသူဘယ်လိုမှမပြောထားသေးဘူးဘာကြောင့်ပြောထားသေးလဲဆိုလို့ရှိရင်ကျွန်တော်အမြင်ကတော့ဒီကိစ္စအမှန်တမ်းသိမှုရဲ့ကိစ္စဖြစ်တယ်။နည်းနည်းလေးတစ်ချက်လေးမှတ်သွားရမယ်။နားလည်မှုတွေပြီးတော့အတိတ်ကကောက်တာရွေးမယ်၊လဲနိုင်တယ်မို့လို့တော့သူကဘာမှမပြောသေးပဲနေနေတဲ့ကျွန်တော်ယူဆတယ်။ဟိုဖွဲ့ဒီဖွဲ့အဲဒီညရဲ့ထွက်တဲ့ဆိုတိုင်းလည်းကျွန်တော်တို့ကစက်ချင်းခင်ကြီးရဲ့ဒီခြေရတာခင်ကြီးရဲ့တုံ့ပြန်ချက်တွေမပေးပေးလို့ပြတာမရှိဘူး။ကိုချင်းကပြောကြဆူကြတယ်လို့ရှိတယ်။ဒါပေမဲ့တရားဝင်ပြောလိုက်လို့ရှိရင်ကိုပြောတာဟိုအတိတ်ကကောက်မှပြီးတော့အတိတ်ကလွတ်သွားပြီးတော့အကျိုးရုပ်မှဆိုလို့အကျွန်တော်မပြောသေးဘူးဆက်လက်ဆက်မယ်ပြည်နဲ့ပြည်မှာအဲ့ဒါတွေအဲ့ဒီသဘောတွေရှိတာပေါ့
UNFC အဖွဲ့ဝင်တွေဖြစ်တဲ့ကချင်ချမ်းမွန်တိုင်းရင်းသားအဖွဲ့တွေဟာအရင်စစ်ဆိုးရဟောင်းနဲ့တဖွဲ့ချင်းစီခွဲပြီးအပြစ်အခက်ရစဲခဲ့ကြပါတယ်အပြစ်အခက်ရထားတဲ့ကာလတွေတည်းသူတို့လိုချင်တဲ့အမျိုးသားတန်းတူရေးမရပဲအစိုးရတဲ့လက်အောက်ကနေကြာဆောင်တဲ့အတွင်ပြောင်းလဲဖို့ပဲဖိအားပေးခံလိုက်ရတာကြောင့်စစ်ပွဲတွေပြန်ဆက်လာတာဖြစ်ပါတယ်ဒါကြောင့်ပဲအခုတကြိမ်ဆွေးနွေးမယ်ဆိုရင်အားလုံးကိုကိုစားပြုတဲ့မဟာမိတ်အဖွဲ့နဲ့ပဲဆွေးနွေးမှဖြစ်မယ်လို့တိုင်းရင်းသားအဖွဲ့တွေကယုံကြည်နေကြပါတယ်ခင်ဗျာ။